ရခိုင်ပြည်နယ်တွင်းရခိုင်တိုင်းဒေသနဲ့ကန်တက်အေအေနဲ့မြန်မာဆွေရဆက်တဲ့တို့ကြားအပြင်းထန်ဖြစ်ပွားနေတဲ့တိုက်ပွဲတွေအများဆုံးရဆိုင်ပြီးဖို့ရခိုင်ပြည်နယ်လွှတ်တော်ကတိုက်တွန်းတဲ့အဆိုကိုပြည်နယ်လွှတ်တော်မှတန်ကြွတူမရှိတည်ပြလိုက်ပါတယ်။စစ်ရဲပေးဖို့ရခိုင်ပြည်နယ်ဆွေရကနေတဆင့်ပြည်အောင်စုဆွေရကိုတိုက်တွန်းပေးဖို့ဒီအဆိုကိုရခိုင်ပြည်နယ်လွှတ်တော်မှတင်သွင်းခ ဒီစနေနိုင်ကြပါလို့လည်းပြည်သူ့လွတ်တော်ကိုယ်စားလှယ်ကတိုက်တွန်းထားပါတယ်ပြည်သူ့ကိုမဆုမုံကပြောပြပေးပါလိမ့်မယ်ရှင်။
ဟုတ်ပါတယ်ဒေသခံရခိုင်မျိုးနွယ်စုထောင်နဲ့ချီပြီးတော့ထွက်ပြေးတိတ်ဆောင်နေကြရတဲ့အထိအပြင်းထန်ဖြစ်ပွားနေတဲ့ရခိုင်တိုင်းဒေသနဲ့နိုင်ငံတက်အေအေနဲ့မြန်မာဆိုရတက်တို့ကြားတိုက်ပွဲတွေကိုအမြန်ဆုံးရပ်တန့်ပေးဖို့ပြည်နယ်ဆိုရကနေတစေပြည်တော်စုအဆိုရကိုတိုက်တွန်းကြောင်းအဆိုကိုတော့ရခိုင်ပြည်နယ်တွင်းကရခိုင်ပြည်နယ်ရသေးတော်မျိုးနယ်မဲဆန္ဒနဲ့အမှတ်1ပြည်နယ်လွ
အတွက်အခုလိုမျိုးပြည်내လွတ်တော်ထဲမှာအစိုးတင်သွင်းပြီးဆွေးနွေးခဲ့ကြရတာလို့ရခိုင်ပြည်내မြောက်ဦးကမဲဆန္ဒနဲ့အမတ်တေပြည်내လွတ်တော်ကိုယ်စားလှယ်ဦးထွန်းတာစိန်က VOA မြန်မာပိုင်းကိုပြောပါတယ
်ကျွန်တော်တို့ကပြည်သူတွေရဲ့တောင်းဆိုချက်အရပေါ့နော်ဒီစစ်ပွဲကိုရက်စစ်ပွဲအတွက်ပေါ့နော်ကျွန်တော်တို့ကနှစ်ဖက်လုံးကိုတိုက်တွန်းလာပါတိုက်တွန်းတဲ့အဆိုကတော့ရခိုင်ပြည်내အစိုးရမှပြင်ပြည်ထောင်စုအစိုးရကိုတိုက်တွန်းတဲ့အဆိုဖြစ်ပါတယ်။လွတ်တော်ဥက္ကဋ္ဌပြီးတော့ဝန်ကြီးချုပ်ကိုအဲ့ဒီအဆိုနဲ့ပတ်သက်ပြီးတော့လွတ်တော်လုံနေလုံထုံးဥပဒေတွေနဲ့တွန်းမှာပေါ့နော်။ကျွန်တော်တို့တိုက်တွန်းတဲ့အဆိုကခုဖြစ်နေတဲ့ဒီကျွန်တော်တို့ရဟန်းကြီးနေမှုတွေကမှဖြစ်နေတဲ့စစ်ပွဲတွေကိုနှစ်ဖက်လုံးကရက်ဆဲပြီးတော့ပေါ့နော်။ကျွန်တော်တို့သဘေးဝိုင်းမှာထိုင်ပြီးတော့ဆွေးနွေးကြပါ။နိုင်ငံရေးကိစ္စကိုနိုင်ငံရေးနည်းနဲ့ဖြေရှင်းကြပါဒီလိုမျိုးတိုက်ပွဲတွေနဲ့အစီအမထုတ်ကြပါနဲ့ဒီလိုမျိုးထိခိုက်နိုင်လာတယ်။ဒါကြောင့်အထိခိုက်အကြဆုံးမရှိရအောင်ပေါ့နော်။ဒီသပွေးဝိုင်းနိုင်ငံရေးထိုင်ပြီးတော့တော်ကြပါဆိုတဲ့သဘောပါ
လို့ရခိုင်ပြည်နယ်တွင်းမှာတော့မြမဆိုးရစစ်တပ်ဘက်ကဝီဟင်ကရောမြေပြင်ကပါစစ်တပ်အင်အားအပြည့်တုံးပြီးတော့ရခိုင်လက်နက်ကင်တပ်အေကိုခြေမုံနေသလိုရခိုင်လက်နက်ကင်တပ်ဘက်ကလည်းအပြင်းထန်ပြန်လည်တိုက်ခိုက်နေတဲ့အတွက်စစ်ရေးပဋိပက္ခတွေကပြင်းထန်လာနေတာပါဒီလိုအခြေအနေမှာတော့ပြည်သူကိုအထိနာစေတာမို့ဒီလိုမျိုးအမြင့်ပြုတ်ခြေမုံရေးလမ်းစဉ်ကိုမကျင့်သုံးဘဲနိုင်ငံရေးအရာတွေ့ဆုံဆွေးနွေးစကားပြောကြပါလို့ရခိုင်ပြည်နယ်မြေပုံမြို့နယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေတန်းကတိုက်တွန်းပါတယ
်အဓိကဆိုးရလည်းအများတိုက်တွန်းနေဒါအေးအဖွဲ့အစည်းနဲ့လည်းကျွန်တော်တို့ငင်းချမ်းရေးတစ်ခုတိစောက်ဖို့မှာတရားတရားဟာလားအပေးယူမျက်မျက်တတ်တယ်ဒီငင်းချမ်းလုံငန်းစင်မှာပါဝင်ခွင့်ရေးရှိနေတယ်။မဟုတ်ရင်ဒါတရားတရားအဆင်မုန်းမယ်ဆိုတော့တော်တော်ကိုဟိုဖြစ်နိုင်ရင်တောင်းမှာပေါ့တော်တော်ကိုပြည်သူရအထင်လာလိမ့်မယ်။ဒါကြောင့်ဒီငင်းချမ်းရေးအဖွဲ့အစည်းတွေအများကြီးရှိတယ်အဲ့ဒီအချိန်မှာမှနော်ကျွန်တော်အေးပါဝင်ခွင့်မပြုဘူးဆိုတဲ့ပုံစံမျိုးတော့ကျွန်တော်မဖြစ်စေချင်ဘူး။ဒါဆိုတော့ဒါဖက်ဒရယ်ကိုတွားတဲ့အခါမှာအကုန်လုံးမူဝါဒတိုင်းတော်တောင်းဆိုရှာအတူတူပဲတော့တစ်ဖက်ပူလာလို့တစ်ဖက်ပူပေးရတာမျိုးလည်းမဟုတ်ဘူး။ဟောဘာဖြစ်လို့ကျွန်တော်တို့ဒါငင်းချဲရမ်းကြောင်းတဲ့ကိုအေးကိုမဆွဲသွင်းနိုင်ရတာလေ။ပြည်သူကိုယ်တယ်ပြောင်းနေဖြစ်နေတာကအေးကိုရောတခြားလက်နက်ကိုင်အဖွဲ့အစည်းတွေဆိုငင်းချဲရမ်းကြောင်းပေါ်ကိုအစွဲဖိတ်ကိုယ်စီရှင်နေရောက်စီရှင်နေပေါ့နော်။ကျွန်တော်အပေးမျက်မျက်တတ်တဲ့အဲဒီအဖွဲ့အဲတက်မတော်နဲ့အဲတိုင်းတော်လက်နက်ကိုင်အဖွဲ့ကြီးရှားမှာဟာလာနားလည်မှုတစ်ခေါက်တော့ကြီးကြီးနဲ့ရောက်ရောက်ခွင့်လွတ်ပြီးတော့အလုပ်လုပ်မယ်ဆိုရင်တော့ကျွန်တော်တို့ဒါအကောင်းဆုံးတော့ကျွန်တော်တို့မျှော်လင့်ရှိပါလို့ကျွန်တော်ပြောချင်ပါတယ်နော
်နေထိုင်စားသောက်ရေးနဲ့လူသားချင်းစာနာမှုဆိုင်ရာကူညီကယ်ဆယ်ရေးအရေးပေါ်လိုအပ်နေတဲ့စစ်ပေးဆောင်ဒုက္ခသည်တွေကိုကူညီကယ်ဆယ်ထောက်ပံ့ပေးနိုင်မှုအတွက်ပြည်내အစိုးရကိုတိုက်တွန်းတဲ့အဆိုကိုရခိုင်ပြည်내လွှတ်တော်မှထပ်ပြီးတော့တင်သွင်းမှုရှိတယ်လို့လည်းရခိုင်ပြည်내လွှတ်တော်ကိုယ်စားလှယ်ဦးထွန်းတာစင်ကပြောပါတယ
်အစိုးရအနေနဲ့ကြတော့ကျွန်တော်လွှတ်တော်မှအပြည့်ပြုထားတာဒီကူညီကယ်ဆယ်ရေးနဲ့ပတ်သက်ပြီးအရေးပေါ်အခြေအနေနဲ့ပတ်သက်ပြီးတော့တဘာဝပေးတာနဲ့ပြည်ပြည်စစ်ပေးတာနဲ့ပြည်ပြည်အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လွှတ်တော်မှာအတည်ပြုရတာ3 billion လောက်ရှိပါအစိုးရကလည်းပဲကိုယ်ညီတာကတော့တစ်ကြိမ်ပဲရှိပါတယ်ညီချင်းမှာဒါနဲ့တော့မဖြစ်နိုင်ဘူးဒါကြောင့်ဒီထက်ပုံမော်ပြီးခန့်ကျင်တဲ့အစိုးရကလည်းကိုယ်ညီပေးဖို့တိုက်တွန်းတဲ့အစိုးရတစ်ခုကိုလည်းပဲကျွန်တော်တို့ဒုတိယချင်းခန့်ကျင်တဲ့လွှတ်တော်နော်မဟုတ်မှအစည်းအဝေးမှာပြန်ရှိပါ
တကူကလေးကမှရခိုင်ပြည်နယ်ထဲမှာဘာသာရေးလူမျိုးရေးဆန်တဲ့အကြမ်းဖက်ပြိပခါတွေဖြစ်နေတာကြောင့်ဒေသတွေမတည်ငြိမ်မှုတွေဖြစ်နေချိန်မှာပဲအခုလိုတိုင်းသားလက်နက်ကိုင်တပ်နဲ့မြန်မာစစ်တပ်တို့ကြားရင်ဆိုင်တိုက်ပွဲတွေဖြစ်ပွားနေတာကြောင့်ပြည်နယ်တွင်းကရခိုင်ပြည်သူတွေပို့ပြီးတော့အတိဒုက္ခရောက်ရုံသာမကလက်နက်ကိုင်တပ်ဖွဲ့နဲ့ပတ်သက်ဆက်နွယ်မှုရှိတဲ့ဆိုပြီးဖမ်းဆီးအရေးယူမှုတွေရှိလာနေတဲ့အတွက်နေမြေတည်ငြိမ်ရေးနဲ့ဒေသတွင်းတရားဥပဒေစိုးမိုးမှုကင်းမဲ့လာတဲ့အနေအထားဖြစ်နေတယ်လို့လည်းဒေသခံတွေနဲ့ကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်ရှင်